ပြည်တော်စုညီညာရေးညီလာခံကြီးကျင်းပတော့မယ်ဆိုတော့လေညီလာခံနဲ့ပတ်သက်ပြီးတော့ညီလာခံမှာဒီနိုင်ငံရေးနေဆွေးနွေးဖို့မသင့်သေးဘူးဆိုပြီးတော့အဖွဲ့အစည်းတရားနေပြီးတော့ထုတ်ပြန်ထားတာရှိတယ်လေသူတို့ထုတ်ပြန်ချက်ပေါ်မှာဘယ်လိုများသဘောထားရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီကနေ့ဒီညီညာရေးဖြစ်စဉ်မှာကျွန်တော်တို့ပြည်သူလူထုပါဝင်ရအရေးကြီးပါတယ်ဘာဖြစ်ဒီနေ့ညီညာရေးဖြစ်စဉ်မှာအခုကျွန်တော်တို့ကတော့ပြည်သူလူထုအနေနဲ့ကောဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့ရောသူတို့ရဲ့ဒီဌာနသဘောထားတွေကိုဒီလိုထုတ်ပေါ်တာကိုလည်းကျွန်တော်လက်ခံပါတယ်ဒီလိုသဘောထားတွေထုတ်ပြန်တာကိုဒါတောင်ပိုင်းကသူတို့ဆောင်ရွက်တာပေါ့ဒီလိုပဲကျွန်တော်နားလည်ပါတယ်သို့တော့လည်းဒီညီညာရေးပြည်တော်စုညီညာရေးညီလာခံအခုလုံးပဲညီလာခံကလက်ရှိအစိုးရအနေနဲ့ကသူတို့လက်ထက်မှာ NCO လက်မှတ်ရေးထိုးနိုင်ခဲ့တယ်ကန့်ကွက်သူမှုရှိလွှတ်တော်မှာအတည်ပြုနိုင်ခဲ့တယ်ပြီးတော့ဒီညီညာရေးဆွေးနွေးတဲ့အုပ်မြစ်ကိုဒီအစိုးရလက်ထက်မှာပဲဒါတို့ကလည်းချမှတ်ပြီးတော့အကောင့်ဖြစ်ပေါ်သွားခြင်းနဲ့ကျွန်တော်တို့ကလည်းဒီဟာကိုဟိုလက်ခံပါတယ်ဒါကြောင့်မို့လို့ဒီဟိုညဉ့်ညဉ့်ဆွေးနွေးမှုပူးတွဲကော်မတီမှာရောဒီနိုင်ငံရေးမှုပေါင်းကြီးရေးဆွဲတဲ့နေရာမှာရောအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရောကျွန်တော်တိုင်းနာလက်နက်ကန်တော်လှန်ရေးဖွဲ့တွေရောဟိုနိုင်ငံရေးပါတီရောအစိုးရလွှတ်တော်တက်မလို့အားလုံးပါပြီးတော့သဘောတူညီတာပြည်တဲ့အတွက်ဒီညီလာခံကိုကန့်ကွက်မှုတွေရှိပြီလို့ဆက်လက်ပြီးတော့ဒါကျင်းပသွားမှာဖြစ်ပါတယ်နောက်တစ်ခုကတော့ဒီညီလာခံမှာဟိုနိုင်ငံရေးဆွေးနွေးမှုတွေပြီးပြအောင်ဆွေးနွေးမှာဆွေးနွေးနိုင်မယ့်အခြေအနေလည်းမရှိပါဘူးပထမအဆုံးအနေနဲ့အုံမြင့်ချတဲ့အဆင့်ပတ်နဲ့ချတဲ့အဆင့်မှာဖြစ်ပါတယ
်ဟုတ်ကဲ့အခုလိုပေါ့လေအုံမြင့်ချတဲ့ဆိုတဲ့ဇာတ်နဲ့ပတ်သက်ပြီးတော့ပထမဆုံးပေါ့လေဒီညီလာခံကျင်းပဖို့အတွက်ကိုဒီဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားကိုယ်စားလှယ်နဲ့တွေ့တဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်ပြောထားတဲ့ဇာတ်အရဆိုရင်ပေါ့ဒီညီလာခံမှာပေါ့လေဆုံးဖြတ်ချက်တွေမချတင်သေးဘူးဆိုပြီးတော့ပြောထားတာရှိရခင်ဗျအဲ့တော့ဒီအုံမြင့်ချရဆိုတဲ့အပိုင်းကလည်းပေါ့ policy တွေပေါ်မူဝါဒတွေချမှတ်တဲ့အတွက်ကြောင့်ဒေါ်အောင်ဆန်းစုကြည်ပြောတဲ့ဇာတ်နဲ့များဘောထိတ်တိုက်တွေ့နေတဲ့အနေအထားများရှိပါသလားခင်ဗျ။အ
ော်ကျွန်တော်မြင်တာကတော့ထိတ်တိုက်မဖြစ်ဘူးလို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာတွေကိုဟိုငြင်းငြမ်းစွာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနဲ့ဖြေရှင်းမှဆိုရက်အခြေခံအုပ်မြစ်ကိုဒါကိုချီတိမိမိဒါကိုချမှတ်တာဖြစ်ပါတယ်။အဲ့တော့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနဲ့ဖြေရှင်းမယ်အင်အားသုံးပြီးမဖြေရှင်းဘူးဆိုတဲ့အုပ်မြစ်ကိုစပြီးချမှတ်တယ်နိုင်ငံရေးဆွေးနွေးမှုနဲ့ပဲသွားမယ်ဆိုတော့အုပ်မြစ်ကိုချမှတ်တာဖြစ်ပါတယ်။ဒီ policy ကတော့အရင်ကအားလုံးသဘောတူထားပြီးသား policy ပဲဖြစ်ပါတယ်။ဟိုနောက်ထပ်နိုင်ငံရေးဆုံးဖြတ်ချက်တစ်ခုခုပေါ့လေအတိတ်တရကူတော့ဒီ9ရက်တာကာလမှာလည်းကျွန်တော်ချမှတ်နိုင်မှာလည်းမဟုတ်ပါဘူးဒါကိုဆိုလိုတာလို့ကျွန်တော်ထင်ပါတယ
်ဆိုနောက်တစ်ခုကတော့တနိုင်ငံလုံးအတိုင်းအတာနဲ့အခုချိန်မှာပေါ့လေအပြစ်ခတ်ရစဲရေးဟိုအကောင့်ထဲပုံနိုင်ခြင်းမရှိသေးဘူးပေါ့လေဘာလို့လက်နက်ကင်တိုင်းသားအဖွဲ့တွေအားလုံးလက်မရေးထိုးခြင်းမရှိသေးဘူးတိုက်ပွဲတွေကလည်းဖြစ်နေတုံးရှိသေးတယ်ပေါ့လေဒီအခြေအနေမှာပေါ့လေဒီနိုင်ငံရေးဆွေးနွေးပွဲကျင်းပတာဒီကောင်းကျိုးတဲ့ဆိုးကျိုးပို့ပြီးတော့စိုးရင်စရာရှိတယ်ဆိုပြီးတော့ဟိုအဖွဲ့တွေကထောက်ပြထားတာရှိတယ်ခင်ဗျဒီထောက်ပြခြင်းနဲ့ပတ်သက်ပြီးတော့ဗမာပြောခြင်းပါလဲခင်ဗျ
ကျွန်တော်တို့ကတော့ဒီနိုင်ငံရေးဆွေးနွေးဖို့အတွက်ဒီညီလာခံကိုကျင်းပတာဖြစ်တယ်ဒီအုပ်မြစ်နယ်နဲ့ချမှတ်ရတာဖြစ်တယ်ဒီနိုင်ငံရေးဆွေးနွေးပွဲစဉ်ကိုကျွန်တော်တည်ဆောက်ပြီးသွားတဲ့အချိန်မှာဒီစဉ်ပေါ်မှာအားလုံးကဒီပါဝင်လာဖို့ကလိုပါတယ်အဲ့ဒီပါဝင်လာနိုင်ဖို့အတွက်ကတော့အရင်ဆုံးဒီစဉ်ကိုတော့နိုင်ငံရေးဆွေးနွေးပွဲစဉ်ကိုတော့ဒါအရင်ဆုံးညာတည်ဆောက်အောင်မှာဖြစ်ပါတယ်ပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲစဉ်ကလည်း NCO အခြေခံပြီးတော့ဆောင်ရွက်ထားတာဖြစ်ပါတယ်။နောက် NCA ကလည်းပဲကျွန်တော်လက်မှတ်ထိုးတဲ့လူတွေရောမထိုးတဲ့လူတွေရောအားလုံးကပါဝင်ပြီးတော့သဘောတူထားတဲ့စာချုပ်တစ်ခုဖြစ်ပါတယ်။စာသားအဖြစ်ပေါ့လေဒီစာချုပ်ပေါ်မှာသဘောတူထားပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီနိုင်ငံရေးဆွေးနွေးပွဲစဉ်ဆောက်ပြီးတဲ့အချိန်ကျန်ရှိတဲ့လူတွေကိုလည်းဒီထဲမှာပါဝင်လာအောင်ကျွန်တော်ဖိတ်ခေါ်နိုင်မယ်။ပါဝင်လာဖို့အတွက်ကိုလည်းဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။
အခုဖိတ်ကြားတာနဲ့ပတ်သက်ပြီးတော့ပေါ့လေအခုပြောဆိုနေကြတာဒါလက်မှတ်ရေးထိုးခြင်းမရှိတဲ့လူတွေကိုဒီလေ့လာသူတွေနဲ့ဖိတ်ကြားတာနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေရှိနေတယ်ခင်ဗျဒီလိုဖိတ်ကြားတာနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲခင်ဗျ
ဒီကိစ္စရမှာဟိုဘက်တပတ်နဲ့တစ်ဖက်မှာပြည်တော်စုအစိုးရဆိုတာဘက်တပတ်ဖြစ်ပြီးတော့ကျွန်တော်ဒီလက်နက်ကင်တွန်လိုင်းအဖွဲ့ကြီးကဘက်တပတ်ဒီဘက်နှစ်ဘက်ကြားမှာချုပ်ဆိုတာဖြစ်တဲ့အတွက်အဲဒီနှစ်ဖက်ညှိနှိုင်းပြီးလောက်ရတာဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီလက်မှတ်ရေးထိုးတဲ့ရှစ်ဖွဲ့အနေနဲ့ကကျွန်တော်တို့ကဒီကျွန်တော်တို့နဲ့တန်းတူပေါ့လေတက်ရောက်ခွင့်ရဖို့ရေးဆိုပေမဲ့လို့တစ်ဖက်ကလည်းလက်မခံတဲ့အခါမှာအခုလောလောလတ်အဖြစ်တော့ကျွန်တော်ဘယ်လိုပဲဖြစ်ဖြစ်အချင်းချင်းညီညွတ်ရေးရဒီလိုဟိုဖိတ်ကြားတာကိုပဲကျွန်တော်လက်ခံခဲ့ရတာဖြစ်ပါကျွန်တော်တို့အမြင်မှာတော့လက်မှတ်ရေးထိုးတဲ့လူပဲဖြစ်ဖြစ်ဟိုမရေးထိုးတဲ့လူပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်တပ်မတော်ပဲဖြစ်ဖြစ်ပေါ့လေဒီမှာအားလုံးကတောင်းဝန်ရှိကြပါတယ်တောင်းဝန်ရှိကြတော့ကျွန်တော်တို့ကဒီသူ့အပြစ်ဆိုကိုယ့်အပြစ်ဆိုပြောကြတာထက်ကိုအမျိုးသားပြန်လည်ရင်ကြားစေရဘလို့နည်းနဲ့ယူနိုင်ရမလဲဆိုတော့ကျွန်တော်တို့ကကြံစီစူးစမ်းဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်တကယ်လို့အမျိုးသားရင်ကြားစေရကိုမယူနိုင်ဘူးဆိုရင်တော့လက်မှတ်ရေးထိုးတဲ့အဖွဲ့ရောမထိုးတဲ့အဖွဲ့ရောအစိုးရရောတတ်မရောအားလုံးကဒီတိုင်းပြည်ပေါ်မှာတောင်းဝန်ရှိကြလိမ့်မယ်အောင်ပွဲလည်းဘယ်သူမှရမှာမဟုတ်ပါဘူးအဲဒီအားလုံးအောင်ပွဲရဖို့ကတော့အမျိုးသားရင်ကြားစေရလက်တွေ့ကြကြကျွန်တော်ဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခွန်မြတ်နှုတ်ခင်ဗျာအခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်း RFA ကိုကျေးဇူးတင်ပါတယ်ဟုတ်ကဲ့